အခုလာမယ့်စက်တင်ဘာလ21ရက်နေ့ဟာနိုင်ငံတကာငြိမ်းချမ်းရေးနေ့ဖြစ်ပါတယ်။အဲ့ဒီနေ့မှာ KNU အနေနဲ့စီအစိုးရတက်တည်နဲ့တနေ့တာအပြည့်ခတ်ရက်ဆိုင်မှုအတွက်ကြေညာချက်ထုတ်ရတာဘာကြောင့်ပါလဲခင်ဗျာ။
အဲ့ဒါကကျွန်တော်တို့အနေနဲ့က KNU ဟာငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေတာဖြစ်တယ်။အဲနိုင်ငံတကာရဲ့သဘောထားတွေနောက်ပြီးတော့နိုင်ငံတကာဥပဒေတွေကိုလေးစားတယ်ဆိုတာကိုပြချင်လို့ပါပဲ။
အဲ့လိုစေဆူရတက်တည်နေအပြည့်ရဖို့အတွက်စေဆူရဘက်ကရောအကြောင်းကြားထားတာမျိုးရှိပြီလားခင်ဗျ။
အကြောင်းကြားတာကမရှိသေးဘူးဒါဒီ statement နဲ့အကြောင်းကြားတာပဲလေကျွန်တော်တို့ကဒီတိုက်ရိုက်ဆက်သွယ်မှုမှမရှိဘူးဒီ statement နဲ့ဆိုတော့တို့အကြောင်းကြားလိုက်တဲ့သဘောပါပဲ
ဒါပေမဲ့ဒီလိုစစ်ပွဲတွေဖြစ်ရတဲ့ကိစ္စမျိုးမှာတယောက်နဲ့တယောက်ဟလာတိုက်ရိုက်ဆက်ဆံပြောဆိုမှုမျိုးမရှိရင်တောင်းဆိုချက်တွေကအထမြောက်နိုင်ပါမလားခင်ဗျ။အ
ဲနာဖာရာဒီလိုတိုက်ရိုက်ပေးတဲ့အခါအရင်ကလည်းဟိုခရီးမဆိုင်ဘူးလေကျွန်တော်တို့ကဥက္ကဋ္ဌရေးတဲ့အဆုံးမျိုးတော့သူကစာမပြန်တာလေအဲ့တော့အသိမထူးလေကျွန်တော်တို့ဒီ statement နဲ့ပဲအတည်ပေးတာပဲ
ဆိုတော့ KNU ရဲ့မေတ္တာရက်ခံချက်ကိုမလိုက်လျောပဲနဲ့စေဆူရတက်တွေကအဲ့ဒီနိုင်ငံတကာငြိမ်းချမ်းရေးနေ့မှာတိုက်ပွဲဆင်နာမျိုးလှုပ်လာရင်ဘာတွေဖြစ်မှာလဲခင်ဗျ။အ
ဲကျွန်တော်တို့ကတော့ပြန်လဲပြီးတော့ကိုယ့်ကိုယ်ခုခံတဲ့အနေနဲ့ပြန်ပြီးတော့ဆန့်ကျင်အောင်ပါပဲ
။ဆိုတော့ဒီစေဆူရတက်တွေကဒီကုလသမဂ္ဂရဲ့ဂျနီဗာသဘောတူညီချက်ကိုဆန့်ကျင်နေတယ်လို့ KNU ရဲ့ကြေညာချက်မှာဖော်ပြထားတာတွေ့ရပါတယ်။ဘာလို့ဆိုလို့ကျင်တာလဲခင်ဗျ။
ဂျနီဗာကွန်ဗင်းရှင်းဆိုတာကကျွန်တော်တို့ဒီအစီအစဉ်မှာဟလာဒီအရာသားတွေကိုမြန်မာမနေဆရာဘူးမသားပြာဘူးအဲ့ဒါတွေကိုကျူးကျူးလွန်တာကိုချိုးလို့တာပါ။ဒါကတကအခုမှလည်းမဟုတ်ဘူးပေါ့လေ။ဒါတော့အာနာရကနေတောက်ဆောက်ပါဒီကျွန်တော်တို့ယူရမီးချိုးတယ်လူတွေမနေနဲ့အောင်ဒါတော့လောက်ကစားတော့တဲ့လက်ရလေးချက်စီးတယ်။နောက်ပြီးတော့မိုင်းတွေလိုက်ထောင်တယ်ဒီအရမ်းအခိုင်အတင့်မှုတွေရှိတယ်။တရားမဝင်တပ်ဖြတ်မှုတွေပေါ့။အစင်းကားနဲ့တပ်ဖြတ်တာတွေ၊မြန်မာနိုင်ငံတာတွေ။အဲ့ဒါတွေကဂျနီဗာကွန်ဗင်းရှင်းနဲ့ဆက်ညင်တာ။အဲ့တော့ဒါကိုရပ်ဖို့ဒါနိုင်ငံတကာရဲ့ဟိုသဘောထားနဲ့လည်းဒါရရမယ်ဆိုရင်တော့တန်ကြီးရငင်းရမှုဒီလိုအလားလားနဲ့ရှိလာမယ်။အဲ့တော့ကျွန်တော်ဆိုပြောချင်တာ။
အကယ်၍များစေဆူရဘက်ကလည်းအဲ့ဒီနေ့မှာအပြစ်ခတ်ရက်စဲခဲ့မယ်ဆိုရင်အဲ့လိုအခြေအနေမျိုးကနေဘယ်လိုကောင်းတဲ့အလားအလာမျိုးတွေမျှော်လင့်လဲခင်ဗျ။အ
ဲမျှော်လင့်ပါလေဟိုဟိုပါပေါ့ဒီကျွန်တော်တို့ဆန္ဒကိုပြတာပါပဲကျွန်တော်တို့ကရဲရဲရဲတက်တာပေါ်ဝင်နေတာဖြစ်တယ်။တောက်လျှောက်ကကျွန်တော်တို့ကကိုယ့်ကိုယ်ကာကွယ်တဲ့စစ်ပွဲဖြစ်ခဲ့ပါလေ။အဲဒါကျွန်တော်တို့ပြန်လဲခုခံတဲ့စစ်ပေါ့ဗျာ။ဘုံနေဝင်းကနေစပြီးတော့ကျွန်တော်တို့ပြည်ရွာတွေကိုတက်ခတ်တပ်ချက်တဲ့သူကလိုက်ဆောင်တက်တယ်တုံးပြီးတော့ပါဒါအဝန်သူလက်ထက်နေတယ်။နောက်အဖလည်းအဲ့ဒီရန်စင်လည်းဆက်လက်ပြီးတော့ကျင်းတုံးနေတယ်။ဒီလူမျိုးရေးမုံတိမှုအခြေခံရရုပ်ဖြုတ်ရေးစစ်ဖို့ရှင်နေတယ်လို့တို့မြင်တယ်။ပေါင်းတဲ့အလားကတော့အဲဆွေးနွေးပွဲတွေပါလေဖြစ်လာနိုင်တာပေါ့ဗျာ။တို့တက်တယ်စုံမယ်။အဲထိုးစစ်တွေအားလုံးရမယ်။ဟောတာငြိမ်းချမ်းရေးတော့ပေါ့လေ။အဲဒီလိုဖြစ်လာရင်တော့အကောင်းဆုံးပေါ့လေ
။ဆရာဒေးဗစ်တာကဘောကိုကျေးဇူးတင်ပါတယ်။